မကွေးတိုင်းဒေသကြီးစောမြို့နယ်ထဲမှာကြောင်မီးသွေးတွင်ပောက်ကွဲတာကြောင့်လူ၄ဦးသေဆုံးပြီးတော့၄ဦးပိတ်မိနေဆဲဖြစ်ပါတယ်။ဒီပောက်ကွဲမှုဟာမနေ့ကြာသပတေးနေ့မနက်ကဖြစ်ပွားခဲ့တာဖြစ်ပြီးလောလောဆယ်မှာတော့ပိတ်မိနေတဲ့သူတွေကိုဆက်လက်ရှာဖွေကယ်ဆယ်နေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ကြောင်မီးသွေးတွင်ပောက်ကွဲတာဟာစောမြို့နယ်ကြောင်မြောင်းကျေးရွာအနီးထွန်းရာစတက္ကသိုလ်တူဖော်ရေးကုမ္ပဏီလီမိတက်လုပ်ကွက်မှာဒီလ6ရက်နေ့မနက်10:15မိနစ်ကဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားပြီးနောက်3ဦးသေဆုံးပြီး5ဦးပိတ်မိနေခဲ့ရာကဒီကနေ့ကယ်ဆယ်ရေးဆောင်ရွက်ရာမှာအလောင်းတလောင်းထပ်မံရရှိခဲ့တယ်လို့စောမြို့နယ်ရဲတပ်ဖွဲ့ရုံးကတာဝန်ရှိသူတဦးကပြောပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုလူခိုက်ဆိုတဲ့တယောက်ကိုတွေးပါတယ်ခင်ဗျာအပြေတွေးပါတယ်ခင်ဗျာတေရာ၄ယောက်ဒဏ်ရာရတာကတယောက်ပါခင်ဗျာအခုတွင်းလေးမှာပိမိတို့တွင်းလေးမှာရှိတာကနောက်တဲ့သေဆေးလုံးမရသေးတာကနေပဲကျွန်တော်တို့၄ယောက်ရှိပါသေးတယ်ခင်ဗျာသေဆေးလုံးကကျန်တဲ့ပြည်ညီဆောင်ရဲနေပါရယ်ခင်ဗျာ
ကယ်ဆယ်ရေးလုပ်ငန်းကိုမြို့နယ်အုပ်ချုပ်ရေးမှုမြို့နယ်ရဲတပ်ဖွဲ့မှုခရိုင်မီတပ်ဦးစီးလေချောင်းရံကာကွယ်ရေးတပ်ကတရင်မှုတို့ဦးဆောင်ပြီးမြို့နယ်ကြက်ချင်ဤအဖွဲ့နဲ့လူမှုကွန်ရီရေးအသင်းဖွဲ့တွေပါဝင်ဆောင်ရွက်နေကြောင်းပြောပါတယ်ကယ်ဆယ်ရေးလုပ်ငန်းခွင်ကိုရောက်ရှိနေတဲ့စောမြို့နယ်ကြက်ချင်ဤတပ်ဖွဲ့မှုဦးဆောင်ဝင်းကနောက်ဆုံးအခြေအနေကိုအခုလိုပြောပါတယ်
အဲဟုတ်ကဲ့ဒီနေ့လေတနားကြီး90နှစ်လေတနားကြီး90မှာအလောင်းတလောင်းထက်ရတယ်ကဲဆိုကြသူကနောက်ထပ်လေမဆင်းရတော့ဘူးတဲ့ခင်ဗျာဒေါက်တွေကပြုတ်သွားပြီတဲ့အဲ့ဒီကကယ်ဆယ်ရေးဟိုတက်ထူတဲ့ဌာနအားတွေကနောက်ထပ်မဆင်းရတော့ဘူးတဲ့ဒေါက်တွေကပြုတ်တယ်တဲ့ပြန်လုပ်မယ်ဆိုရင်အဲ့ဒီမိသားစုကိုပြန်ထည့်မယ်ဆိုအချိန်အများကြီးကြာမှာပေါ့လေရေအများကြီးကြာမယ်တဲ့မိုးလက်တာယူရတယ်ဆိုတော့ရေထဲလာတယ
်ကြာသာပြေးနေ့ကပောက်ကွဲမှုဖြစ်ပြီးနောက်ကယ်ဆယ်ရေးဆောင်ရွက်ခဲ့ရတဲ့အခက်အခဲကိုလည်းဦးဆောင်ဝင်းကအခုလိုပြောပါတယ
်မနေ့ကတော့ကျွန်တော်တို့ကယ်ဆယ်ရေးကိုကျွန်တော်တို့ရပ်ပလဲတယ်ဟိုအထက်ကတန်းဝေတွေကဒါဆွမ်းနေလို့အားကြောင့်မလို့ဟုတ်တယ်ဟုတ်တယ်မနေ့ကကျွန်တော်တို့အဲဒီ900ကျွန်တော်တို့အဲဒီတွင်းနဲ့ကိုကျွန်တော်900ဆင့်နေကြကျွန်တော်တို့အဲဒီဟာလေကယ်ဆယ်ရေးလေအဲ့ဒါသူတို့ကလုံးဝကိုအနားနဲ့မခံလို့ချက်ချင်းအဲ့တဲ့ဝင်ပြီးကျွန်တော်တို့အပေါ်တက်ရတော့ကျွန်တော်တို့အောက်ဆီဂျင်ပဲကျွန်တော်ပေးပြလိုက်တယ်သူတို့
တထုတွင်ဝင်ကြီးဌာနရဲ့တထုတွင်ဦးစီးဌာနနေပြည်တော်ကတာဝန်ရှိသူတဦးကတော့ပောက်ကွဲမှုဖြစ်ပွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ဆေလွတ်ထားကြောင်းပြောပါတယ
်သူကတော့ဟိုကကြောင်မီးသွေးမိုင်းဖြစ်တဲ့ကြောင့်ကြောင်မီးသွေးမှာထွက်တဲ့မိသိန်းတန်ငွေပေါ့နော်မိသိန်းတန်ငွေနဲ့ကျွန်တော်တို့တခုနဲ့ဓာတ်ပြုတယ်ထင်တယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့အမြင်ပြတဲ့နေရာတွေကြာအဲ့မှာကျွန်တော်စီကညွှန်ကြားမှုဥကုကွန်နိုင်တဲ့အခွဲတော့ကျွန်တော်တို့စစ်ဆေးအခုသွားနေပါပြီဗျ။အဲဒီစောမျိုးနားမှာရှိတဲ့နေရာကိုရောက်နေပြီ။အဲဒီမှာကျွန်တော်တို့ချောင်းရည်ကြီးတဲ့ကြောင်ဖြတ်လို့မရသေးဘူးဗျ။အဲ့ဒါပြင်သူတို့ဆက်ဖြတ်ပါမယ်ဗျ။အခုလက်ရှိတော့အဲဒီဟာကိုကျွန်တော်တို့တာဝန်ကြီးလုပ်နေတဲ့အမှတ်တတ်သူတင်လုပ်ငန်းပေါ့နော်။အမှတ်တတ်သူတင်လုပ်ငန်းကဝန်ထမ်းတွေလည်းအမှရောက်နေပါပြီဗျ။ကျေသေးလုပ်နေပါလေဗျ။
ပြီးခဲ့တဲ့ဩဂုတ်လဆန်းကစကိုင်းတိုင်းဒေသကြီးကလေးဝါမြို့နယ်တစ်ချောက်ကြောင်မီးသွေးတွင်းမှာအောက်ဆီဂျင်ပြတ်လတ်တာကြောင့်တရုတ်နိုင်ငံသား2ဦးနဲ့မြန်မာနိုင်ငံသား4ဦးသေဆုံးခဲ့သလိုမလအတွင်းကလည်းတရုတ်နိုင်ငံသား2ဦးသေဆုံးခဲ့ပါတဲ့တထုတွင်ဝင်ကြီးဌာနကဒီဖြစ်စဉ်တွေအပေါ်ကွင်းစင်စစ်ဆေးပြီးတဲ့နောက်လုပ်ငန်းခွင်လုံခြုံရေးဆိုင်ရာစည်းမျဉ်းတွေလိုက်နာဖို့နဲ့လုံခြုံရေးဆိုင်ရာဆောင်ရွက်မှုတွေမပြီးမချင်းကုမ္ပဏီတွေကိုပိတ်သိမ်းဖို့ညွှန်ကြားထားပါတယ်